ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ဟာအီရန်သမ္မတအီဘရာဟင်ရာစစ်နဲ့နယူးယောက်မြို့ကုလသမဂ္ဂညီလာခံအပြင်ဘက်မှာတွေ့ဆုံခဲ့ပြီးလက်ရှိအီရန်ရဲ့ဆန္ဒပြပွဲတွေကိုအင်အားသုံးအပြင်းထန်နှိပ်ကွပ်ခဲ့တဲ့အတွက်ဒါဇင်နဲ့ကြီးသေဆုံးဒဏ်ရာရမှုတွေအပါအဝင်အီရန်ရဲ့လူ့အခွင့်အရေးအခြေအနေတွေပေါ်လွန်စွာမှစိုးရိမ်မိကြောင်းပြောဆိုခဲ့တယ်လို့အတွင်းမှုချုပ်ရဲ့ပြောဆိုခွင့်ရှိသူစတီဗင်ဒူချာကတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုပေးခဲ့ပါတယ်။အတွင်းမှုချုပ်နဲ့အီရန်သမ္မတတို့ဟာကြာသာပတေးနေ့မှာတွေ့ဆုံခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးငယ်တူအစ္စလာမ်ဝိဇ္ဇုံခေါင်းစည်းပဝါမဝိဇ္ဇင်တဲ့အတွက်ရဲကဖမ်းဆီးထားစဉ်တည်ဆုံခဲ့တဲ့အပေါ်မကျေနပ်တာကြောင့်တောက်ကြနေ့အထိအီရန်နိုင်ငံတခွန်းစန္ဒပြပွဲတွေဆက်လက်ဖြစ်ပေါ်နေပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်က
ပြီးခဲ့တဲ့နေ့အထိမြို့ပေါင်း80ကျော်မှစန္ဒပြခဲ့ပြီးအာဏာပိုင်တွေကအထမ်းဖက်နှိမ်နင်းတဲ့အတွက်တည်ဆုံသူအရေအတွက်ကအနည်းဆုံး50ကျော်လောက်ရှိသွားပြီလို့နော်ဝေနိုင်ငံအခြေစိုက်အီရန်လူအခွင့်အရေးအဖွဲ့ကပြောဆိုပါရယ်အီရန်အစိုးရသတင်းဌာနကတော့တည်ဆုံသူ26ယောက်လောက်ရှိတယ်လို့ဆိုပါရယ်တောက်ကြနေကတော့ထောင်ထဲချီတဲ့အစိုးရလူလာသူတွေကလည်းမြို့တော်တဟီရန်ကမှတံပြန်ဆန္ဒပြခဲ့ကြပြီးအမေရိကန်နဲ့အစ္စရေးကိုစန့်ကျင်ကြွေးကြော်ခဲ့တဲ့ကြွေးကြော်တာတွေပြုလုပ်ခဲ့ပါရယ်အီရန်အစိုးရကတော့သူတို့ဆန္ဒအလျောက်ဆန္ဒပြတာလို့ပြောဆိုခဲ့ပါရယ်